စစ်ခိုင်းခြင်းနဲ့အရေးကိစ္စကိုအကြောင်းပြပြီးတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုဥရောပသမဂ္ဂ EU ဖက်ကရုပ်သိမ်းတာဟာပဋိပက္ခကိုနီးမှန်လက်မှန်ထိရှာတာမဟုတ်ဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CDUM တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်CDUM အဖွဲ့တွေဟာဒီကနေ့မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပတမကကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ဖိုးစောထက်ကပေးပို့ထားပါတယ
်။ရခိုင်မြောက်ပိုင်းကဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကြုံရတဲ့အနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုရပ်ဆိုင်ဖို့ဥရောပတမက EU ကစဉ်းစားနေရဟာတရားမျှတမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများတမကအဖွဲ့ချုပ်CDUM ကဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်ဒီလိုဒီရက်သူဝေဒွားလောက်တာနဲ့ဝေဒွားပြင်းနေတဲ့ကိစ္စကပျောက်သွားမှာဆိုတာကျွန်တော်အနာတခြားစိတ်တခြားဖြစ်နေလို့ပြောတာပါပြောတာပါဒီလိုဘာလို့အထေချုပ်ကဏ္ဍထိမှာလဲဆိုတော့အထေချုပ်ကဏ္ဍကကျွန်တော်တို့ကဥရောပကနေလည်းအားတယ် brand နေများတယ်ဥပမာဆိုရင်ကျွန်တော် H&M တို့တော့ကျွန်တော်ရှီကိုတို့လိုကလေးတွေလူငယ်တွေဝတ်တဲ့အင်ဂျင်ကိုစားပြီးအဲ့ဒီကုမ္ပဏီတွေအားလုံးကရုပ်ကြည်ပြန်ဆက်သွားလို့ဆိုကျွန်တော်လူတွေလောက်အလုပ်ပါပြုတ်ပုံအဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုတာကျွန်တော်တို့တိုင်းတာရဲမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000မှရှိတယ်လက်ဆက်ရနေတော့လို့သူတို့ဒီသူတို့ဒေတာမှာဖြစ်လို့အလုပ်ကံရှိလို့ရောင်းဝယ်လာတဲ့အလုပ်ရှာတဲ့ဒီကဆက်ပြီးတော့အလုပ်ပြုတ်အောင်ပါဗျာကျွန်တော်ကျင်း this is not fair ဒါကမတရားဘူးလို့ပြောတာဒါကြောင့်မို့လို့ဒီမှာလာပြီးတော့ဒီစီးပွားရေးအထူးကိုပြန်ရုပ်သိမ်းတာဆိုတာကအနာတခြားစီးတခြားဖြစ်နေတယ်ဘိုးဘက်မှာပြရမယ်တာကိုသွားပြီးတော့ဒီတိကျဆက်ပြီးတော့ပုံပြေးကိုလုပ်ဖို့လိုတယ်လို့ကျွန်တော်ပြန်ပြောချင်ပါတယ်
တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေကိုသာမကပဲအထက်ကျုပ်လူ့သမား၄သိန်းလောက်ကိုချိခိုက်လာနိုင်တယ်လို့လည်း CDUM ဥက္ကဋ္ဌဦးမောင်မောင်ကဆိုထားပါတယ်။ဥရောပသမဂ္ဂကုသလေဖွဲ့ရာဒီနေ့အောက်တိုဘာ29မနက်ပိုင်းမှာပဲလူ့သမားသမဂ္ဂတွေဖြစ်တဲ့ CDUM နဲ့ MICS ပြီးတော့လူ့သမားကုသလေတွေကိုတွေ့ဆုံခဲ့ပါသေးရဲ့။အထူးကွန်ဖရင့်ခွင့်ကို EU ကရပ်ဆိုင်လိုက်မယ်ဆိုရင်မြန်မာနိုင်ငံတို့အခွင့်အရေးရထားတဲ့တခြားနိုင်ငံတွေရဲ့မျက်ထုတ်သာခံရနိုင်တယ်လို့မြန်မာနိုင်ငံသမှုလုပ်မှုနဲ့ကွန်ထုတ်လုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ဒုဥက္ကဋ္ဌဦးနော်အောင်ကပြောပါတယ်
အဓိကအထူးခွင့်ရေးပေးထားတာကကျွန်တော်တို့နိုင်ငံတကာနိုင်ငံနဲ့မဟုတ်ပါဘူးဥပမာကျွန်တော်တို့ဗီယက်နမ်ပေးထားတယ်ဆိုတော့ကမ္ဘောဒီးယားပေးထားတယ်အခုကမ္ဘောဒီးယားနဲ့ကျွန်တော်နိုင်ငံကိုစဉ်းစားနေတာရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတော့ဒီနိုင်ငံကိုစဉ်းစားတာပေါ့ဗျာဆိုတော့ကမ္ဘောဒီးယားကလည်းသူဒီရွေးကောက်ပွဲမှာအပြိုင်အဒီဘာလဲအတိုက်ခံတွေကိုနှိပ်ကွတ်တယ်ဆိုပြီးတော့မှသူတို့ကရုပ်သိမ်းပေါ့ဗျာအာကျွန်တော်နိုင်ငံကကြတော့ဒီရခိုင်ရေးကချင်ရေးနဲ့ပတ်သက်ပြီးတော့မှရုပ်သိမ်းပဲပေါ့ဗျာဆိုတော့ဒီအထူးကွန်ရွယ်ခွင့်ပေးထားတဲ့နိုင်ငံတွေကနောက်ဆုံးကဘာဖြစ်မလဲဆိုရင်ကျွန်တော်တို့အဲ့ဒီအထူးကွန်ရွယ်ခွင့်ရထားတဲ့နိုင်ငံတွေကကျွန်တော်တို့နိုင်ငံကိုခေါင်းပုံဖြတ်သွားလိုက်မှာပေါ့ဗျာဒီဘာလဲကျွန်တော်တို့စီမှာတော့ချုပ်တယ်ဒါပေမဲ့ကျွန်တော်တို့ချုပ်တဲ့ quality ကဥရောပ quality ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီနိုင်ငံကိုကျွန်တော်တို့သွားရတယ်သွားပြီးတော့မှအဲ့နိုင်ငံရောက်ရင်သတိရိုက်တယ်ဥရောပကိုပို့တယ်ဆိုရင်သူကဟိုရောက်လို့ရှိရင် free ဖြစ်မယ်ဒါပေမဲ့သူကဒီကနေကျွန်တော်တို့အဲ့ဒီနိုင်ငံကိုပို့တဲ့ဒီပွဲစားခါတွေပါလေကျွန်တော်တို့အဲ့ဒီနိုင်ငံအသလို့ကျွန်တော်တို့ထိုင်ယူတော့မှာပေါ့ဗျာဈေးကွက်တစ်ခုတည်းရှိတာနဲ့နှစ်ခုရှိတာနဲ့ကကျွန်တော်တို့မတူဘူးပေါ့ဗျာအခုမှကျွန်တော်တို့ဒီတရုတ်ဈေးကွက်ကိုပဲကျွန်တော်တို့ကပို့ရတယ်ဆိုပါစို့ကျွန်တော်ဥရောပဈေးကွက်တစ်ခုတိုးလာတာပိုးမကောင်းပေဘူးလားပေါ့ဗျာနော်ဆိုတော့ပြီးတော့ဒီဈေးကွက်ရဲ့ဒီပေးနိုင်စွမ်းပေါ့ဗျာပေးနိုင်စွမ်းကလည်းကျွန်တော်တို့ထင်ပါတယ်ဥရောပပိုကောင်းနေမယ်လို့ထင်ပါတယ်
ဥရောပသမဂ္ဂ EU ကကုန်သွယ်ရေးထူးခွင့်ရေးတွေကို2023နှစ်ကုန်ပိုင်းလာကစပြီးပြည့်ရခဲ့ရပါအဲ့ဒီနောက်ပိုင်းမြန်မာနိုင်ငံကဥရောပကိုပို့ရပုံကုန်အလုံးရဲ့87ရာခိုင်နှုန်းလောက်ဟာအထက်ကျုပ်လုပ်ငန်းကပို့ကုန်ပြီးဖြစ်လာပါတယ်အထက်ကျုပ်လုပ်ငန်းကစပြီးတိုးတက်နေမှဆိုရင်2020လောက်မှာအလုပ်ကိုင်သက်တမ်းခွဲကျော်နဲ့ဒီပါပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံလောက်ထိရောက်နိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်ဒီနှစ်အတွင်းမှာလည်းအထက်ကျုပ်လုပ်ငန်းကနေဥရောပကိုပို့ရပို့ကုန်ပမာဏဟာဒေါ်လာတန်း3000ဘူးလောက်ကြီးရှိမယ်လို့အလို့ရှင်တွေကခန့်မှန်းထားကြပါတယ်။ဒီချိန်မှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးအခွန်ကင်းလုံးခွင့်တွေကိုပြန်ရှုပ်သိမ်းဖို့စဉ်းစားနေရဆိုပြီး EU ရာရှိတွေကပြောဆိုလာတာဖြစ်ကြောင်းပါခင်ဗျာ။